မြန်မာနိုင်ငံကရောက်လာတဲ့ဒုက္ခသည်အပါအဝင်အိန္ဒိယနိုင်ငံတွင်မှတရားမဝင်နေထိုင်ကြသူတွေကိုနေရာရင်ပြန်ပို့ဖို့စီစဉ်နေကြောင်းသတင်းနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကဆိုရင်ကြောင်းပြောဆိုလိုက်ပါတယ်
Obviously, we have our concerns about the treatment of refugees. Once refugees are registered, they are not to be returned back to countries where they
are living. ဒုက္ခသည်အဖြစ်မှတ်ပုံတင်စည်းရင်းသွင်းထားတဲ့သူတွေကိုအရေးယူအပြစ်ပေးခံရနိုင်တဲ့တိုင်းပြည်တွေကိုပြန်ပို့လို့မဖြစ်နိုင်ကြောင်း ညူယောက်ကုလသမဂ္ဂရုံးချုပ်မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရဖာဟန်ဟတ်ကပြောဆိုခဲ့တာပါ အိန္ဒိယနိုင်ငံအနေနဲ့ကုလသမဂ္ဂရဲ့ဒုက္ခသည်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးမှတ်ပါပြီမယ်။နိုင်ငံတကာမှလိုက်နာရမယ့်ချင်းဝတ်တဲ့အတိုင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံတွင်မှတရားမဝင်နေထိုင်ကြသူတွေကိုဖော်ထုတ်ပြီးဌာနေပြန်ပို့ရေးဆောင်ရွက်ဖို့ဘဟုအစိုးရကပြည်내အနာပိုင်တွေကိုညွှန်ကြားထားတဲ့အကြောင်းအိန္ဒိယဒုတိယပ ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတယ်လို့ဆိုတဲ့ရိုဟင်ဂျာတွေဟာလည်းပြန်ပို့ခံရမယ့်အစီအစဉ်မှာပါဝင်လာပွဲရှိတဲ့အတွက်လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကလည်းစိုးရိမ်တဲ့သဘောထားတွေပြောဆိုထားပါတယ်တရားမဝင်နေထိုင်သူတွေညည်းရင်ပြန်ပို့ဖို့အတွက်အိန္ဒိယအာဏာပိုင်တွေကမြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပြောဆိုနေတယ်လို့လည်းအိန္ဒိယနိုင်ငံကသတင်းတချို့ကဖော်ပြနေကြပါတယ်ရှင်